လက်ဖြံအောက်တိုဘာ26ရက်နေ့မှာစတင်မဲ့အာဆီယံထိပ်သီးဆွေးနွေးတက်ဖို့မြန်မာနိုင်ငံရဲ့ဌာနကညွှန်ကြားရေးမှူးချုပ်တယောက်ကိုဖိတ်ကြားထားတယ်လို့စစ်ကောင်စီကပြောပါတယ်။အခုလိုဖိတ်ကြားထားပြီးမဲ့တက်မယ်မတက်ဘူးမဆုံးဖြတ်ရသေးဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။စစ်ကောင်စီအကြီးအကဲအစားနိုင်ငံရေးနဲ့မပတ်သက်သူကိုဖိတ်ကြားမယ်လို့အာဆီယံကပြောပြီးနိုင်ငံရဲ့ဌာနကညွှန်ချုပ်တယောက်ကိုဖိတ်ကြားရတယ်ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုတော့ကော်မတီသူကပြောပြပေးပါမယ်ခင်ဗျာ။
အော်တိုဘာ26ကနေ28ဒီဇင်ဘာမှာ38ကြိမ်ကြာအာဆီယံထိပ်သီးဆွေးနွေးပွဲအတွက်စစ်ကောင်စီကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်ပဲနိုင်ငံရေးနဲ့မပတ်သက်သူကိုဖိတ်ကြားမယ်လို့အာဆီယံကဆုံးဖြတ်ထားချိန်မှာနိုင်ငံရေးဌာနကညွှန်ကြားရေးမှူးချုပ်တယောက်ကိုဖိတ်ကြားထားတယ်လို့စစ်ကောင်စီရဲ့သတင်းပြန်ကြားရေးတာဝန်ခံဗိုလ်ချုပ်စောမင်းတုံးကဒီကနေ့ပြောကြားလိုက်ပါတယ
်။ကျွန်တော်တို့ထွားနေကြတော့ကျွန်တော်တို့ဖိတ်ကြားတာကတော့နိုင်ငံရေးဌာနကညွှန်ကြားမှုချုပ်တယောက်ကိုဖိတ်ကြားထားပါတယ်။ကျွန်တော်တို့အနေနဲ့ကတော့တက်ဖြစ်မတက်ဖြစ်အသေးစားလေးပါကျောင်းလည်းမပြန်သေးပါဘူးကျွန်တော်တို့လည်းခုနပြောလို့တက်ဖြစ်မတက်ဖြစ်မပြန်ရသေးပါဘူ
းဘူဂျုတ်စောမင်းတုံးကညွှန်ကြားမှုချုပ်လို့သာပြောပြီးဘယ်သူဘယ်ဝါဆိုတာနာမည်တော့မပြောပါဘူးတချို့နိုင်ငံတကာသတင်းတွေမှာနိုင်ငံရေးဌာနအမြဲတမ်းတွင်းဝန်ဦးဆိုင်ရေးလို့ဖော်ပြကြပါတယ်ဒါပေမဲ့ညွှန်ကြားမှုချုပ်လို့ပြောထားတဲ့အတွက်အာဆီယံရေးရာဌာနညွှန်ကြားမှုချုပ်ဦးရဲကျော်များဖြစ်နိုင်တယ်လို့လည်းတချို့ကတွက်ကြပါတယ်မြန်မာနိုင်ငံရေးတည်ထောင်ပြည်ရှင်ရေးအတွက်အာဆီယံကောင်းဆောင်တွေကြားသဘောတူလာတဲ့အချက်၅ချက်အကောင့်တွေပေါ်ပြက်ကွက်တယ်ဆိုပြီးအာဆီယံထိပ်သီးအစည်းအဝေးတွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတက်ခွင့်မပြုဖို့အာဆီယံကဆုံးဖြတ်ခဲ့တာပါ။အော်တိုဘာလ15ရက်ကအာဆီယံနိုင်ငံရဲ့ဝန်ကြီးတွေအစည်းအဝေးမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖိတ်ရမဖိတ်ရဘုံသဘောတူညီချက်မရခဲ့တဲ့အတွက်အော်တိုဘာ16ရက်မှာအလဲချဥက္ကဋ္ဌကမဖိတ်ဖို့ဆုံးဖြတ်လိုက်ကြောင်းကျင်းပသက်ထုတ်ပြန်ခဲ့တာပါ။ဘယ်နိုင်ငံတွေကတက်စီခြင်းပြီးဘယ်နိုင်ငံတွေကမတက်စီခြင်းဘူးဆိုတာထုတ်ဖော်မပြောပေမဲ့လက်ရှိအလဲချဥက္ကဋ္ဌတာဝန်ယူထားတဲ့ဘရူနိုင်း၊မလေးရှား၊အင်ဒိုနီးရှား၊စင်ကာပူစတဲ့နိုင်ငံတွေဘက်ကအာဆီယံမြေဂုံတိကအရာဖိတ်လို့မဖြစ်နိုင်ဘူးလို့ထုတ်ဖော်ပြောကြားခဲ့ကြပါတယ်။နိုင်ငံကြီးနဲ့ဘယ်ကမဟုတ်တဲ့ကိုယ်စားလှယ်တစ်ဦးကိုပဲတရားခွင့်ပြုမယ်ဆိုတဲ့အာဆီယံရဲ့ဆုံးဖြတ်ချက်ဟာအာဆီယံအသင်းရဲ့ပြည်ညာနဲ့မကန့်ညီဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ
်။ဒီကတော့နိုင်ငံကောင်းဆောင်တွေလုပ်တဲ့အစီအစဉ်နိုင်ငံကောင်းဆောင်ဖိတ်ရမှာပဲဖြစ်တယ်။ဒါကိုကျွန်တော်တို့ဒီဆန္ဒမရှိရတဲ့ဆောင်ရွက်လာတာဖြစ်တယ်။အဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကိုယ့်ကိုယ်တန်းတူရည်တူဖြစ်ထားတဲ့အာဆီယံနိုင်ငံအားလုံးလည်းမဟုတ်ပါဘူး။နိုင်ငံအချို့ရဲ့ကန့်ကွက်မှုကြောင့်တန်းတူရည်တူထားတဲ့အစီအွေးကိုတွားရောက်ကြက်ရောက်တာကပို့ပြီးတော့မြန်မာနိုင်ငံရဲ့ဒီအချုပ်အခြာအာဏာကိုစော်ကားပြတယ်။ဒါကြောင့်မို့ကျွန်တော်တို့လည်းတပ်ဖို့မတဖို့မသိကြပါဘူး
။စစ်ကောင်စီအကြီးအကဲကိုမဖိတ်ပဲနိုင်ငံရေးဝန်ကြီးဌာနကညွှန်ချက်တယောက်ကိုဖိတ်ကြားတာဟာနိုင်ငံကြီးနဲ့ကင်းသလားဆိုတာမေးခွန်းထုတ်မှုတွေလည်းရှိပါတယ်။မြမမဟာဗျူဟာနဲ့မူဝါဒလေးလာရေးဖွဲ့ ISPA ညွှန်ကြားမှုဦးအောင်သူငင်းကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။ဆိုတော့ကျွန်တော်တို့နိုင်ငံမှာအရင်တစ်ခါဖြစ်ခဲ့ဦးတဲ့2006ဘာလုံးကဒီအာဆီယံဥက္ကဋ္ဌအလှည့်ကျယူရမယ့်ကိစ္စဖြစ်။ဆိုတော့အဲ့ဒီအချိန်မှာမြမပြည်ကအစင်မပြေဘူးပေါ့ဗျာ။နိုင်ငံတကာကလည်းဝေဖန်ပြီးတဲ့ကိစ္စတွေပါလေရှိတော့အဲ့တော့မြမကိုယ်တိုင်ကသူတို့ကိုယ်တိုင်စစ်စစ်အနောက်ကိုနောက်ဆုတ်ပြီးတယ်ပြီးတဲ့ခါကျတော့အနှဲ့ကျော်ပြေးလိုက်တယ်ဆိုတဲ့အားမျိုးပေါ့ဗျာ။ဒါအဲတော့ကတော့ပြောမယ်ဆိုရင် consensus လို့ပြောလို့ရတယ်လေနော်။ဆိုတော့အခုအနေထားမှာတော့ဒါ consensus ဆိုမဟုတ်ဘူး။ဒါပေမဲ့နိုင်ငံအများစုကဟိုဆုံးဖြတ်သွားတဲ့အနေအထားမျိုးဖြစ်သွားတာပေါ့။ဟိုထိပ်ပြီးအစည်းအဝေးဆိုတဲ့အခါမှာသူတို့ကအာဆီယံ plus 3လို့အထူးသဖြင့်အနောက်နိုင်ငံတွေ US ကဖိအားပေးတဲ့ခါကျတော့ဒီမှာဖိအားသာခက်တယ်ဆိုတာမျိုးနေသာရှိတာပေါ့နော်
။၃ရက်ကြာကျင်းပမဲ့အာဆီယံနိုင်ငံသားရေးအစည်းအဝေးတွေမှာအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်တက်ရောက်မဲ့အာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲတရုတ်၊ဂျပန်၊တောင်ကိုရီးယားနိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးတဲ့ ASEAN Plus 3ဆွေးနွေးပွဲတွေလည်းပါဝင်ပါတယ်။ဒါကြောင့်အာဆီယံအနေနဲ့စစ်ကောင်စီအကြီးအကဲကိုဖိတ်ဖို့ခက်တယ်လို့ကိုအောင်သူငင်းကသုံးသပ်ပါတယ်။အာဆီယံဆိုင်ရာမြန်မာအထူးကိုယ်စားလှယ်ဘရူနိုင်းနိုင်ငံသားဝန်ကြီးအရွန်ယူဆပ်ရဲ့မြန်မာနိုင်ငံခီးစဉ်ကိုစစ်ကောင်စီဘက်ကလက်မခံသေးပါဘူးစစ်ကောင်စီကဖမ်းဆီးထားတဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့သူ့ရဲ့တောင်းဆိုချက်ကိုမလိုက်လျောနိုင်ဘူးလို့စစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်ဒါပေမဲ့မြန်မာနိုင်ငံအနေနဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုတက်နိုင်အောင်ပူးပေါင်းဆောင်ရွက်ပါမယ်လို့လည်းထပ်မံကတိပြုထားပါတယ်ခင်ဗျာ